ตัวราชิมาครับเนี่ยกบ้าจีเนี่ยตัวเราเจ้าเนี่ยบาบิโลนเอ็มพายาจีกูที่ท่องแก่ดูในบุคคลในจามินจีเล็ตเก้าเนี่ยเมื่อเสร็จมาเมียนไล่ในไล่เสียงเด็กข้าแต่เบื่อเจ้าไล่ก้องซาไล่ฉันตาไล่ชิมยาวขยันไล่นิ่งชาขยันไล่เนี่ยแต่สักคนเนี่ยอยู่กันเนี่ยแต่อยู่จีเนี่ยที่ชิกยาดูแต่ยิ่งละฮะเสียงเมียนุเย่เอ็มเมกูอันนี้เด็กเป๋พบยาพุ่งสูบไปกี่ยาบีเม่อะคู่รอทุสานเนี่ยเอ็มเมกูกู กูเรียนมีไม่เคยเรียนจังที่นี่ติดต่อตมาจังสี่เสียมาลีลามาพี่เด้ครั้งยันตมาจังเนี่ยตมาห้องจังไม่เนี่ยก็แต่ยิ่งละนักกัดจังขันจีคนเนี่ยขังเงี้ยกูกันเนี่ยขังเงี้ยสลีที่มาตุยาบาร์เนี่ยมหาตมาวดีอาคงอ่านเนี่ยพี่จงเนี่ยตายจีด้วยตันด้วยด้วยจูด้วยจะสับเล่นด้วยมีเลียนด้วยมีเสร็จเล่นด้วยเปรอะมาไม่พี่สิไหนเนี่ยนั่งงานสุราเล่ป่าวเวมาเลย
ดีเช่นอย่างนี้เด็กเป๋กูพูดสูบพบยาเย่แต่ยิ่งละนักกัดจังขันจีคนเนี่ยขังเงี้ยกูกันเนี่ยขังเงี้ยสลีที่กูตกตาทุ่มยาอีกาคุณลูกต้องตัดเดียบยาทาวาเลย
เต็นที่ยาตัวสมัจยังไม่สุดตัวเช่นบางดูขมยาทำไมพิเศษมียาตัวเองอ่ะนักกัดที่สุดเลยไปดูกูเจ้าลูกพี่เด่นเอาอันนักกัดที่มียาดูกันละปูมูสวามูเลยทำไมพิเศษมียาดูเป็นสิกูเปียงเลยตัวบีพี่เด้ ข้างกันนะแต่มีเปียงเลยตัวบีสูบีโร่จันนารุพบยาเกเรแต่ยิ่งละนักกัดที่ไปอินชาโก้จันนารุลีลานิจ้าเสพเชื่อไปเลยเข้าไปเลยแต่ยิ่งละสุดเลยพยายามกินกางจีปิดหน้าดมดอปรอเพ่ที่เป็นแต่มีมิวกูยาอยู่พยายามเองไม่ยุบายงดูกูทูน่าเลดอปิญญาสีจีฮะกูเชื่อมาส่วนยิ่งกูเรียนเองไม่กูมีไม่เคยเลยเอร่ากูพยายามกินที่จีเจนเดอเช็ดด้วยมันตีลุสิ่งที่มาทูอายุปิวบีโร่ ตัวเองไม่ตัวกูพบยาปีนี้เลยสระตัวกูใส่ลูกชายไปกางเล่าองค์จันนารุที่ทุกขันซานียาบีเชื่อไปเลยไม่สวยบ้างนุขมียาจันนารุไม่สวยตัวเองเอี่ยมาลูกเพื่อซีจีกูกูจะพิวทาร์เลยมหาตมุติยาด้วยมาพี่ยิ่งเวชินยิ่งยุ่งเช่นเสียมสิบูเอรีมหาตมุติยาเอ๋ยเลี้ยมยันนักกัตทัชวาร์เลยลูกชายมุดด้วยวาระพิ้นชีมุดด้วยอาบยันมุดด้วยอายุวาระเยียสัญญาปริบเบคับยัตนาปังดูหาพี่ ไอ้ยาลิมยันนั่งลงอ่ะลีรุ่ยไต่ตะลุบไปตัววัวไต่ขันนี่ไหมไอ้ที่ใช่ไหมตายยี่ลีกองฮะไอ้ที่ลูกทำไมตะมุดเดียตัวงานนี้ทั่วโลกเลยไหมไอ้ที่ตายยี่ลีกองสระฮะแต่ยี่ละนักกัดที่ติดตั้งงานสระมาตัวแก่เลยยูทูจีเดมาตัวนี้ตัวตัดตัวมีตัวกันด้านเนี่ยตัวที่ว่าป้องสันนี่ละกูพบยาไล่ตะลุบไปส่วนลุยเด็กเบียตัวลุบไปพี่เด็กลูกสาวเย่ คิดดูจะเสพจะเสพทุ่งดาวจ้าเมจ้าดุยกูพบยาเจมพี่เดสระดุยกูจันโอปีเกเรติงงานซ่ามาไม่สวยดูกูที่สิ่งเล่นเต็มปีเกเบรีแต่เนี่ยพี่เนาะอดีตกาลติงงานซารุเนี่ยมีหมอกจันโอรู้กูลีลานี่เรติงงานซารีฮะเสสเช่นสีนี่เรสระกูจันโอพบยาเจมบ้าไม่สวยบ้างดูเอริลูอดีตติงงานซารีกูเปลี่ยนเปลี่ยนไปรู้สาพบยาละสาเก่าพบยาได้ด้วยฮะไม่สวยตัวตาเชนุนี่เนี่ยติงงานซ่าอดีตคู่กูเสลายดังเสลายดัง เสสมาเปียดดันสุดลุ่ยสิ่งนี้อดีตงานจะปังดูกูไม่เปลี่ยนลุ่มมาเปลี่ยนนั่นเดอไปดูมามันไม่ได้ฟูแต่เจ้ามือลุ่มมันเองก็ทำงานจะดูมาบาริกูแต่ยิ่งละมาตั้งสิ่งที่เกี่ยวเรื่องเจ้ากูจันโอเจียงหัวเปลี่ยนเลยเต็มเปลี่ยนเลยอะไรแบบเชื่อไปเลยมันเองส่วนยิ่งแต่ยิ่งละนักกัดจังขันยิ่งคนเงี้ยติการิชอบด้วยมาตายยี่จีตรงกองพี่เด็กเช่นเรื่อยวันยี่จะติดจีดูยี่เจ้ากูจันโอรู้พบยาปีเกี่ยวไป ดาริฮาช่วยคิดกูทุ่งดาวเนี่ยบาบูลงงูคิดกูทุ่งดาวเนี่ยป้าเชียเอ็มปายาป้าเชียรู้กูต้องขัดแต่ใครปีโร่แต่คิดทงาลาบยันเด็กกรีกคิดดูกูกูจะพิมพ์นี่เลยสระกูเต็มที่จะต้องทำอะไรฮะเต็มเสพปีเกิดดาวกูไม่สิรู้จะน่าเกจ้าพี่เชื่อไปเลยเข้าไปเลยจังสก้าอย่ามีเงี้ยเลยแต่ยังสวยบาบูลงเชื่อไปยังเป็นเลชาซาหนังสัมปัตมาเนี่ยด้วยแต่ยี่ลาดีเอ็มกูมีอยู่ไอ้พี่เอ๋ย สิ่งที่นายอายุปิวปีมาเมียนเมตโตยาดูกูยีทาโตเชฮุมกางาจันยีลาดียาข้าอายุปิวยูโมกางกินลิมยันนานัยลีโรดีมหาสมุทรยาปอมาเชนจินไตจ้าสิทรานจินมาตุดอตายยีลีกางดูดีสมุทรยาเด็กก็ทัลลาจ้าอีปัตมาตายยีดีเชนจินเห็นตุยช่วยเล่นดาตองเลชีอีงาจีช่วยเนซินตุยตองกูนกจ้าอี มีมากูกูชี้จ้าเหี้ยลูกเอ๋ยตัวเชี่ยเพี้ยนไม่ได้ยัยลูกเสียตบอกูเลยยัยจุดที่อาศัยดีวันนั้นตัวอีแต่เพิ่งไหนกูกูกูชี้จ้าอีปัจจุบันนี้นายอยู่ตรงจังกูใกล้เลยสิเส้นทางล่ะอาฟ้ามีกูใกล้สารล่ะตัวอาเปียจ้าอีแต่เพิ่งอาจีสูบยัยอยู่ ကျသစ်နှင့်တူသောသားရဲတကောင်သည်ချင်ရှား၏ကြောပေါ်မှငှက်အတောင်၄ခုရှိ၏ခေါင်းလေးလုံးနှင့်ပြည့်စုံ၏အုပ်ဆိုးရသောအခွင့်လည်းရှိ၏တဲ့အဲ့ဒီလိုဖော်ပြပြီးတော့သားရဲကြီး၃ခေါင်အကြောင်းကိုအိမ်မက်မှတ်တမ်းတို့မှတ်တမ်းတင်ခဲ့တာကိုကျွန်တော်တို့တွေ့ရပြီးဖြစ်ပါတယ်အဲ့ဒီနောက်မှမှတခါဆက်ပြီးတော့နောက်ဆုံးသားရဲကြီးကိုအထူးအဆန်းလည်းဖြစ်အောင်အကျယ်တဝင်းလည်းဖြစ်အောင်အငယ်ခုနှစ်နဲ့ရှစ်အရာဖျားသခင်ဖော်ပြစီတယ်ဆိုတာကိုလေအခုလို့တွေ့ကြရပြန်ပါလေထိုညအခါတဖန်ငါးသည်အာယုံပြုစဉ်ကြီးစွာသောခွန်အားနှင့်ပြည့်စုံ၍အလွန်ကြောက်မဲ့ဖွယ်သောသရုတ်ထသားရဲသည်ထင်ရှား၏ကြီးစွာသောတန်သွားလည်းရှိ၏ကြိုက်စားချိုးဖဲ့၍ကျွင်းသောအရာကိုခြေဖြင့်နင်းချီ၏သူသည်အရင်သားရဲရှိသမျှတို့တဲ့ထူကြ၏ဂျိုးဆဲကြောင်းလည်းရှိ၏ထိုဂျိုးတို့ကိုငါကြည့်ရှုစဉ်ဂျိုးများအလေမှဂျိုးငယ်တစ်ချောင်းတည်းပေါက်ပြန်၏ထိုဂျိုးငယ်ရှိမှအရင်ဂျိုးသုံးချောင်းကိုအမြင့်နှင့်တကွနှုတ်လေ၏ထိုဂျိုးငယ်သည်လူမျက်စိကဲ့သို့သောမျက်စိနှင့်၎င်းကြီးစွာသောစကားကိုပြောတတ်သောနှုတ်နှင့်၎င်းပြည့်စုံ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့တကယ်တော့ဒီခစ်ကြီးတွေအကြောင်းတွေကိုဖော်ပြနေတာကအလွန်အရေးကြီးလာတဲ့အစနဲ့အဆုံးခစ်ကြီးတို့ကိုပို့ပြီးတော့ယုံကြည်ခြင်းနဲ့နားလည်နိုင်ဖို့ဒီခစ်ကြီးတို့ကိုတက်တည်ပြုခြင်းအပြင်ကယ်တင်ခြင်းကြီးစုတော်ကိုခံယူနိုင်ဖို့ဖြစ်တယ်။နောက်ဆုံးသောလူသမိုင်းခစ်အကုန်မှာတော့ခရစ်တော်ရဲ့ကြွလာတော်မူခြင်းနဲ့နိုင်ငံတော်တည်ထောင်ခြင်းကိုယုံကြည်သူလူသားတို့တွေးတောဆင်ခြင်းသိမြင်နိုင်ကြအောင်ဖြစ်တယ်ဆိုတာတွေးကိုကျွန်တော်အကျယ်တွင်ထပ်ပြီးပြောနေဖို့လိုတော့မှမထင်ပါဘူး။ကျွန်တော်အနေနဲ့ပြီးခဲ့တဲ့ဒံယေလအနာဂတ်သင်ခန်းစာတို့အစမှဒုံကလေးကအပြစ်လူအဖွဲ့အစည်းရဲ့တရုတ်ဟာအခုဘာပုလုံခစ်မတိုင်ခင်နောအီခစ်ကလေးကဘာပုလုံဆိုတဲ့မြို့ကြီးနဲ့စတင်ခဲ့တယ်ဆိုတာကိုဖော်ပြပေးခဲ့ပြီဖြစ်ပါတယ်။အဲ့ဒီတိုင်းမှာပဲအခုမိတ်ဆွေတို့ကျွန်တော်တို့ရဲ့အချိန်ကာလဆိုတာကတော့ခစ်တို့ရဲ့အထက်မှမှနောက်ဆုံးသောခစ်ပဲ။ရှေ့အနာဂတ်မှာလူသမိုင်းကိုဘုရားသခင်ရုပ်သိမ်းပြီးတော့ခရစ်တော်ကိုယ်တော်တိုင်ကြွလာပြီးတော့တရားစီရင်လိမ့်မယ်။သူ့ရဲ့ကောင်းကင်နိုင်ငံတော်ကိုမြေပေါ်မှာတည်တဲ့အချိန်ရောက်လာလိမ့်အောင်မယ်ဆိုတာကိုပါကျွန်တော်အသေးစိတ်ဖော်ပြခဲ့ပြီဖြစ်ပါတယ်။ဟုတ်ပါတယ်။ခစ်တို့ကိုဖော်ကျူးတဲ့ရုတ်တုကြီးနဲ့ဗျာဒိပြုတ်တဲ့အချိန်တုန်းကအဲ့ဒီရုတ်တုကြီးဟာရွှေစင်ဘာဘူးလုံနဲ့စရပြီးတော့ငွေဖြစ်တဲ့ပါရှားခစ်ကြေးဝါခစ်ဖြစ်တဲ့ဂရိခစ်နဲ့သံခစ်ဖြစ်တဲ့ယောမခစ်ဟာအောက်ဆုံးခြေပြားမှာမြေသရွတ်နဲ့ယောနှောသွားတယ်အဲ့ဒီလိုသံနဲ့သရွတ်ယောနှောတဲ့ခြေပြားကိုတစ်ချိန်မှာလူလက်ဖြင့်မလုပ်တဲ့ကြောက်တလုံးဟာလာရောက်တိုက်ခိုက်မယ်အဲ့ဒီကြောက်ဟာလည်းကဘာကြီးတစ်ခုလုံးကိုဖုံးလွှမ်းသွားမယ်ဆိုတာတွေ့ကိုအခြေအလေဖော်ပြခဲ့ပြီးဖြစ်ပါတယ်အမှန်မှန်ကတော့အဲ့ဒီခစ်ကြီးတွေဆိုတာကလေဘုရားသခင်အဖို့ကတော့ဘာမှသိပ်ပြီးတော့အရေးတကြီးပမာဏပြူတာမဟုတ်ပါဘူးလူတွေကိုအဲ့ဒီယောမခစ်ကစပြီးတော့ခရစ်တော်ရဲ့ကယ်တင်ရှင်ဂျေစုတော်ဆိုတာကိုဖော်ပြထားတယ်ခရစ်တော်ဒုတိယအကြင်ကြွလာမယ့်အနာဂတ်ကသာအရေးတကြီးစောင့်စားစီခြင်းတယ်ဆိုတာတွေကသာဒီကျမ်းတို့ရဲ့အနှစ်သာရဖြစ်တယ်ဆိုတာကိုလေကျွန်တော်အနေနဲ့မိတ်ဆွေတို့နားလည်အောင်ရှင်းလင်းဖော်ပြပေးခဲ့ပြီးပြီဖြစ်ပါတယ်အခုဆိုရင်သရုတ်ထသားရေဆိုတဲ့နောက်ဆုံးပေါ်ထွက်တဲ့သားရေဆိုတာကိုဖော်ပြနေပြန်ပါပြီ။ရွှေစင်ခစ်သို့မဟုတ်ရှင်သိအကြောင်းကိုအစပိုင်းမှလို့အလေးအနက်ဖော်ပြတယ်။ငွေနဲ့ကြေးဝါသို့မဟုတ်ဝန်နဲ့ကြက်သက်အကြောင်းတွေအလေးပိုင်းတွေကိုသိသာယုံလောက်သာဖော်ပြတယ်။အနည်းအကျင့်မဲ့ဖော်ကျူတယ်။ဟောနောက်ဆုံးခစ်ဖြစ်တဲ့သံနဲ့သရွတ်ခစ်သို့မဟုတ်ယောမခစ်ဆိုတာကိုတော့အကျယ်တဝင့်တွေပြန်ပြီးတော့ဖော်ပြလာတာကိုတွေ့ရပြန်ပြီ။အံ့ဩစရာပဲပေါ့။ဒါမဲ့တိချာတွေးလိုက်တော့လေဒါဟာအံ့ဩစရာကြီးလို့မပြောတတ်ပါဘူး။ဘာဖြစ်လဲဆိုတော့အဲ့ဒီခစ်ဟာကျွန်တော်မိတ်ဆွေတို့ပါဝင်တဲ့အလွန်ရှည်လျားတဲ့ခစ်ကာလကြီးဖြစ်နေတယ်။မပြီးပြတ်သေးတဲ့ကန္တမှုလို့ရှေ့မှာဘာတွေဆက်ပြီးတော့ဖြစ်မယ်။အနာဂတ်အဖြစ်ဘာတွေသိသင့်တယ်ဆိုတာတွေ့ကြောင်းအခုလို့ပြန်ပြီးတော့အကျယ်တဝင့်ဖြစ်လာရဗျန္တာပဲရှင်းလာရဗျန္တာပဲဆိုတာကိုကျွန်တော်တို့သဘောပေါက်ထားဖို့အထူးပဲအရေးကြီးပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီသရုတ်ထသားရေးဟာအကြီးမားဆုံးသောသားရေးကြီးဖြစ်တယ်။တန်သွားကြီးတွေရှိတယ်။ကြိုက်စားချိုးဖဲ့တက်ပြီးတော့ကြံကျွင်းတာကိုခြေဖြင့်နင်းတတ်တယ်။တခြားသောသားရဲတွေတက်ထူကြတယ်။ဂျိုးဆယ်ချောင်းရှိတယ်။ထိုဂျိုးများအလေကဂျိုးငယ်တစ်ချောင်းထပ်ပြီးတော့ပေါက်ပြန်တယ်။ထိုဂျိုးငယ်ရှိမှအရင်သုံးချောင်းကိုအမြင့်နဲ့တကွနှုတ်ပြစ်တယ်။ထိုဂျိုးငယ်သည်လူမျက်စိကဲ့သို့သောမျက်စိရှိ၍ကြီးစွာသောစကားပြောတတ်သောနှုတ်ရှိတယ်ဆရာကိုအသေးစိတ်ဖော်ပြထားတာတွေ့ရပါတယ်။ဒါတွေကိုထောက်ရှုလိုက်မယ်ဆိုရင်ကျွန်တော်ပြောတဲ့အတိုင်းအလွန်ရှည်လျားသောသမိုင်းကြီးဖြစ်နေပြီအလွန်ရှည်လျားသောလူသမိုင်းဂန္ဓာကြီးတခုအကျုံးဝင်နေပြီဆရာဟာရှင်းရှင်းကြီးပေါ်လွင်လျက်ရှိနေပါပြီမိတ်ဆွေအပေါင်းတို့အခုဒံယေလအနာဂတ်အတိုင်းဆိုရင်အထက်ကရွှေငွေကြေးဝါခစ်တို့ဟာပြီးပြတ်သွားပြီဟုတ်ပါတယ်ရှင်သေဝန်နဲ့ကျက်သစ်တို့ရဲ့ခစ်တွေဟာကုန်သွားပြီအခု အတိတ်ကသားရဲ့သုံးကောင်တို့ခစ်တွေဟာပြီးပြတ်သွားခဲ့ပြီပြီ။သင်နဲ့တရွယောနောသောခစ်လို့ခေါ်တဲ့ယောမခစ်ကစတဲ့ဒီကနေ့ကျွန်တော်တို့ခစ်တိုင်အောင်အချိန်ရှည်ကြီးဟာမပြီးသေးဘူး။ဒါကြောင့်မို့လဲဒီခစ်ဟာအခုလို့ရှုပ်ထွေးရမှာနည်းနည်းကျေဝန်းရမှာအတိတ်ပဲတွေမြောက်များစွာရှိရမှာဟာအသေးချာပဲဆိုတာဟာကျွန်တော်ထပ်ပြီးတော့ရှင်းဖို့လိုလိမ့်မယ်မထင်ပါဘူး။အဲ့ဒီလောက်ထိရှည်လျားတဲ့ကာလဟာကျွန်တော်တို့သိထားတဲ့အတိုင်းပဲသရုတ်ထသားရဲကြီးလေဖြစ်တယ်။ဘာတတ္တဝါလဲဆိုပြီးတော့မဖော်ပြဘူး။ကျွန်တော်တို့အုံနှောင်းနဲ့မမိနိုင်အောင်ကြီးကျယ်တယ်ကြောက်စရာကောင်းတယ်ဆိုတာအဖေချာဖြစ်နေပြီအဲ့ဒါဟာကျွန်တော်တို့ရဲ့မျက်မှောက်ခေအပါအဝင်ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဒုတိယအကြိမ်ကြွမလာမီအထိခစ်တစ်ခုလုံးကိုဆိုကျင်တာဟာအဖေချာဖြစ်တယ်ဆိုရင်တန်ခစ်မှာတရွတ်ရောနှောနေတယ်လို့ပဲဒီသားရဲ့ကြီးရဲ့ခစ်ကိုစဉ်းစားရပါလိမ့်မယ်ဒါဆိုရင်တန်နဲ့တရွတ်တို့အကြောင်းကိုဒန်ယေလဘယ်လိုအတိတ်ပဲပြန်ဆိုခဲ့သလဲဆိုတာကိုတစ်စိတ်လောက်ပြန်ပြီးတော့ကြည့်ကြပါအောင်စုဒန်ယေလအနာဂတ်ကျမ်းအခန်းကြီး2အငယ်40မှ44ကိုပြန်ပြီးတော့ကြည်စီခြင်းပါတယ်။ဇရုတ်ထနိုင်ငံသည်တန်ကဲ့သို့ခိုင်မာသောနိုင်ငံဖြစ်လိမ့်မည်။တန်သည်အခြားသောအရာရှိသမျှတို့ကိုချိုးဖဲ့၍နိုင်တဲ့ကဲ့သို့ဇရုတ်ထနိုင်ငံသည်ချိုးဖဲ့နှိပ်စက်ခြင်းကိုပြုလိမ့်မည်။ရုတ်တူ၏ခြေနှင့်ခြေချောင်းတို့သည်သရွတ်တစ်ပိုင်းတန်တစ်ပိုင်းရှိသည်ကိုမြင်တော်မူသည့်အတိုင်းအချင်းချင်းကွဲပြားသောနိုင်ငံဖြစ်လိမ့်မည်။သို့တော်လေဟုတ်သောတရွတ်နှင့်တန်ယောနှောဒီကိုမြင်တော်မူသည်ဖြစ်၍တန်သည်ခိုင်မာခြင်းတတ္တိရှိလိမ့်မည်ခြေချောင်းတို့သည်တန်တပိုင်းတရွတ်တပိုင်းဖြစ်သည်နှင့်အညီထိုနိုင်ငံသည်ခိုင်မာခြင်းနှင့်၎င်းကျိုးပဲ့ခြင်းနှင့်၎င်းဆက်ဆံလိမ့်မည်ဖုတ်သောတရွတ်နှင့်တန်ယောနှောဒီကိုမြင်တော်မူသည်နှင့်လျော်စွာနိုင်ငံသားတို့သည်အခြားသောလူမျိုးသားတို့နှင့်ပေါင်းဖော်ကြလိမ့်မည်သို့တော်လည်းတရွတ်နှင့်သံမယောနှော၌တကဲ့သို့သူတို့သည်အချင်းချင်းပေါင်းဖော်၍မသင့်နိုင်ကြတဲ့ကဲယောမသံခစ်ကြီးဟာသံသွားဒီနဲ့ကြိုက်စားခဲ့တယ်ကြိုက်စားချိုးဖဲ့ပြီးတော့ကြံကျွန်းတာဒီကိုခြေဖြင့်နင်းပြီးတော့မှုန့်မှုန့်ညက်ခြေခဲ့တယ်ဆိုတဲ့အထီကိုတော့ကမိုင်းအရာကျွန်တော်တို့မငင်းနိုင်ဘူးလို့ကျွန်တော်ဆိုချင်ပါတယ်ယောမရဲ့ကောင်းစားခြင်းဟာစုစုပေါင်းအနှစ်တထောင်ခန့်ကြာညောင်းခဲ့ပါတယ်အဲ့ဒါဟာသံခစ်စစ်စစ်ပါဒါပေမဲ့သရွတ်တီနဲ့ရောနှောချင်းမှာအဲ့ဒီသံခစ်ဟာကုန်သွားပြီပြီသံသရွတ်ခြေဘွားတို့ရဲ့ခစ်ကိုရောက်သွားရပြီအခုဒန်ယေလရဲ့သားရဲကြီးနဲ့ပူးတွဲစဉ်းစားလိုက်တဲ့အခါကျတော့ဂျိုးဆယ်ချောင်းဖြစ်သွားတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒါဟာကျွန်တော်အတိအကျအဖြေမပေးနိုင်တဲ့ယောမအီပျက်စီးခြင်းကနောက်ထပ်နှွယ်ရှက်သောဂျိုးဆယ်ချောင်းကိုဆိုလိုခြင်းဖြစ်ပါတယ်ထိုဂျိုးတို့အလဲမှာဂျိုးငယ်တစ်ချောင်းပေါက်တယ်အဲ့ဒီဂျိုးငယ်ဟာသူအရင်ဂျိုးသုံးချောင်းကိုအမြင့်နဲ့တကွနှုတ်တယ်တဲ့ထိုဂျိုးငယ်ဟာလူမျက်စိကဲ့သို့မျက်စိပါဝင်တယ်ကြီးစွာသောစကားကိုကြီးစွာသောစကားကိုပြောတတ်သောနှုတ်နှင့်ပြည့်စုံတယ်ဆိုတာကိုဆက်လက်ဖော်ပြပါတယ်ဒါကိုအကျံပြင်းပနာမအဖြေထုတ်တဲ့မှာ၄စောစောကသံခိယောမပြိုကွဲသွားပြီးတဲ့နောက်ဖြစ်ပေါ်လာတဲ့ဂျိုးဆယ်ချောင်းရဲ့အလေကဂျိုးငယ်တစ်ခုဟာသူအရင်ဂျိုးသုံးချောင်းကိုအမြင့်ကနှုတ်ပြီးတော့ပေါက်လာတယ်တဲ့အဲ့ဒီအချက်တွေကိုကျွန်တော်အသေးစိတ်နားမလည်နိုင်ပါဘူး။ဒါပေမဲ့ကျွန်တော်ရှင်းရှင်းကြီးနားလည်နိုင်တာကတော့အဲ့ဒီဂျူငယ်ရဲ့ဂုံတတ္တိပဲ။နောက်ထပ်ပေါ်ပေါက်လာတဲ့ဂျူငယ်ရဲ့အထူးပြုဖော်ပြထားတဲ့ဂုံတတ္တိပဲ။အဲ့ဒီဂျူငယ်မှာမျက်စိနဲ့နှုတ်ရှိတယ်တဲ့။မျက်စိရာလေလူရဲ့မျက်စိနဲ့တူတယ်။နှုတ်ဟာလေကြီးစွာသောစကားကိုပြောတတ်တယ်တဲ့။အဲ့ဒီအချက်တွေဟာသာအဓိကကျနေပါ रे ။ဟုတ်ပါ रे ။အဲ့ဒီအချက်တွေဟာတခြားမဟုတ်ပါဘူး။လူအဖွဲအစည်းအတွင်းလူသားတို့ရဲ့အသိပညာအတတ်ပညာတည်မြင့်မားမှုတစ်ချိန်တည်းမှာအဖဖျားသခင်ကိုစော်ကားမော်ကားပြုသည့်အသည့်ရုပ်လောကတိုးတက်မှုကိုကိုစားပြုလိုက်ခြင်းပဲဖြစ်တယ်လို့ကျွန်တော်တို့အခုအပိုင်းမှာပနာမအဖြေကိုထုတ်ပြီးတဲ့နောက်ကျမ်းရဲ့ဖော်ပြချက်တွေကိုဆက်လက်လေ့လာကြည့်ကြပါအောင်စုဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်9နဲ့30ထိုအခါငါကြည့်ရှုစဉ်ရာဇပလင်များကိုတီထားလျက်ရှိ၍အသက်ကြီးသောသူတဦးသည်ထိုင်တော်မူ၏အဝတ်တော်သည်မိုးပွင့်ကဲ့သို့ဖြူ၏။စပင်တော်သည်ဖြူသောသိုးမွေးနှင့်တူ၏။ပလင်တော်သည်မီးလျံဖြစ်၏။ပလင်တော်အောက်၌မီးဆက်လဲပင်ရှိ၏။မျက်နှာတော်မှမီးရောင်ချီထွက်လေ၏။အတိုင်းမသိများစွာသောသူတို့သည်အမှုတော်ကိုဆောင်ရွက်၍ဂရေသင်ချေမကရှိတော်၌ခစား၍နေကြ၏။တရားစီရင်ခြင်းဟာပြင်ဆင်၍စာဆောင်များကိုဖွင့်ထားကြ၏။မိတ်ဆွေဒံယေလရဲ့အိမ်မက်ဟာမိုးကောင်းခြင်းမြင်ကွင်းအဖြစ်ပြောင်းလဲသွားတယ်လို့ကျွန်တော်ဆိုချင်ပါ रे အသက်ကြီးသောသူဤမီလီယံပလင်တော်တဲ့အဲ့ဒါဟာအဖဖျားသခင်ကျင်းဝရာအရက်ကိုအိမ်မက်ယူပါယုံအဖြစ်မြင်ရခြင်းဖြစ်ပါ रे ဒါ၄ကိုဗျာဒိတ်ကျမ်းမှာအခန်းကြီး၄နဲ့၅အရာကျွန်တော်ထပ်ပြီးတွေ့ကြရအောင်မှာဖြစ်ပါ रे ရာဇပလင်များကိုတီထားလျက်ရှိ၍ဆိုတဲ့အချက်ကိုဗျာဒိတ်ကျမ်းအခန်းကြီး၄အငယ်၄မှာဆိုရင်ရှင်ယောဟန်ဟာအသေးစိတ်ဖော်ပြထားပါတယ်အခုဒံယေလမှာမဖော်ပြပါဘူးမဖြစ်လို့ဆိုရင်အဲ့ဒီဒံယေလအချိန်ကာလမှာအသင်းတော်နဲ့ပတ်သက်တဲ့ဗျာဒိတ်များကိုဒံယေလမခံစားမထိတွေ့ရတဲ့အတွက်ပဲဖြစ်ပါတယ်မိုးပွင့်ကဲ့သို့ဖြူသောအဝတ်တော်သိုးမွေးကဲ့သို့ဖြူသောသပင်မီးပလင်ဆိုတဲ့အချက်တွေဟာအဖဖះရဲ့လူသားတို့နားလေလွယ်စီသောကိုစားပြုဂုံတရက်ဒီကိုဖော်ကျူထားခြင်းဖြစ်ပါတယ်။တန်ရှင်းစင်ကြယ်ခြင်းတကိုးတော်အစုံဂုံတော်အပေါင်းနှင့်ပြည့်စုံခြင်းအကျွင့်မဲ့စီရင်ပိုင်ခွင့်ရှိခြင်းအကြောင်းတို့ကိုဖော်ကျူထားခြင်းဖြစ်ပါတယ်။ပလင်တော်အောက်၌မိဆက်လှဲပင်ရှိ၏တဲ့ဟုတ်ပါတယ်။သူနဲ့ခစ်ပြန်ယူရပရောဖက်ကြီးယေဇကျေလမြင်ရတဲ့ယူပါယုံအတိုင်းတစ်ဖြတ်သေးတူညီနေပါပြီ။ဒါကိုယေဇကျေလအနာဂတ်ကျမ်းအခန်းကြီး၁အငယ်73ကနေ27အတွင်းမှာပြန်ပြီးတော့အဖြေညှိယူနိုင်ကြပါတယ်။အဲ့ဒီအဖဖျားသခင်ရဲ့ပလင်တော်ရင်းမှာတော့မီးရောင်ချီထွက်နေတယ်။အတိုင်းမသိများစွာသောသူတွေဟာအမှုတော်ကိုဆောင်ရွက်နေကြတယ်။ဂရေသင်ချေမကသောလူတွေဖြစ်တယ်။တရားစီရင်ခြင်းဟာပြင်ဆင်၍အသက်စာဆောင်များကိုဖွင့်ထားကြတယ်လို့ဆိုပါတယ်။ဒါကိုလည်းဗျာဒိတ်ကျမ်းအခန်းကြီး၅အငယ်17ကနေ24အတွင်းပြန်ဖတ်ကြည့်ခြင်းအပြင်ထပ်မံတွေ့ကြရအောင်မှာပါ။တနည်းဆိုရရင်တော့နောက်ဆုံးသောတရားစီရင်ရန်ပြင်ဆင်ခြင်းအဖြစ်ကျွန်တော်တို့ဗျာဒိတ်ကျမ်းမပေါ်ထွန်းမီနှစ်ပေါင်း900ကျော်ကလေးကဒံယေလကြိုတင်ယူပါယုံခန်းစားရပြီးဖော်ပြနေခြင်းပါဟုတ်ပါတယ်နှုတ်ကပတ်တော်ဟာသူဆက်သွဲထားတဲ့လူရွာတစ်ခုလုံးကိုဘုရားသခင်သိစေခြင်းသမျှသိနိုင်စေဖို့ရန်အတွက်အလွန်နဲ့နဲ့သောအဖြေများကိုပေးလျက်ရှိနေတယ်ဆိုတဲ့အကြောင်းကိုမိတ်ဆွေတို့သတိရကြဖို့အထူးပဲတိုက်တွန်းပါရစေဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်17မှ24ထိုအခါဂျိုးငယ်ပြောသောစကားကြီးအသံကြောင့်ငါကြည့်ရှု၍နေစဉ်ထိုသားရဲ့အသက်ကိုသတ်ပြီးလျှင်သူ၏ကိုယ်ကိုမိရှု၍ဖြစ်စီကြ၏အခြားသောသားရဲ့မူကားအစိုးရသောအခွင့်တကူကိုရှုံးတော်လေချိမ့်ချက်သောကာလပတ်လုံးအသက်ရှင်ရကြ၏ထိုညအခါငါသည်အာယုံပြုတ်၍လူသားနှင့်တူသောသူတဦးသည်မိုးတိမ်ကိုစီးလျက်အသက်ကြီးသောသူ၏အထံတော်သို့ရောက်လာ၏ထိုသူကိုအထံတော်ဘာသို့တွင်ကြ၏အရရတု၌နေ၍အသီးသီးအခြားခြားသောဘာသာစကားကိုပြောသောလူမျိုးတကားတို့ကိုအုပ်ဆိုးစီခြင်းဟာထိုသူသည်နိုင်ငံနှင့်တကွအာနာဇက်တကိုးကိုရ၏အာနာဇက်တော်သည်ကဘာအဆက်ဆက်တည်၏နိုင်ငံတော်သည်ပျက်စီးခြင်းသို့မရောက်နိုင်ရာမိတ်ဆွေအပေါင်းတို့သရုတ်ထပါရဲ့ကြီးဆိုရက်ကျွန်တော်တို့တကားမှလည်းမမြင်ဘူးနှိုင်းเสียရလည်းမရှိစဘူးတဲ့ပါရဲ့ကြီးရဲ့ခက်အတွင်မှတနည်းအားဖြင့်ဖန်နိုင်ငံတော်ယောမရဲ့ခေကုံဆုံးချိန်မှာဂျိုးဆယ်ချောင်းပေါ်မယ်ဆိုတာကိုကျွန်တော်တို့ပထမတွေ့ရတယ်။အဲဒီနောက်ဂျိုးများအလယ်မှာဂျိုးငယ်တစ်ချောင်းပေါ်အောင်မယ်။ထိုဂျိုးငယ်ရှိကအခြားဂျိုးငယ်၃ခုကိုအမြင့်ကနေနှုတ်မယ်။ဒီဂျိုးငယ်ဟာလူမျက်စိရှိပြီးတော့ကြီးစွာသောစကားပြောတတ်တဲ့နှုတ်လဲပါမယ်ဆိုတာတွေ့ကိုတွေ့ကြရပြီးသားပါနော်။အဲ့ဒါဟာလေလူသားတို့ရဲ့ရုပ်လောကတိုးတက်မှုဘုရားသခင်ကိုစော်ကားမော်ကားပြုမှုတွေဆိုပြီးတော့ကျွန်တော်ဖော်ပြပြောဆိုခဲ့ပြီးပြီဖြစ်ပါတယ်အခုဆိုရင်အဖြေပေါ်နေပါပြီဂျိုးငယ်ပြောသောစကားကြီးအသံပေါ်လာတယ်တဲ့ဒီအသံဆိုတာတခြားမဟုတ်ပါဘူးဘုရားသခင်ကိုစော်ကားမော်ကားပြုသောအသံဒီပါပဲအဲ့ဒါဟာဗျာဒိတ်ကျမ်းအခန်းကြီး14အငယ်6ကနေ6အတွင်းမှာပြန်ပြီးတော့တွေ့ရမယ့်အချိန်ကာလပဲဖြစ်ပါတယ်အံ့ဩဖို့ကောင်းလောက်အောင်ကန့်ညီနေတာကိုအဲ့ဒီဗျာဒိတ်ကျမ်းနဲ့ရှင်ပြီးတော့ကြည်တင်လှပါတယ်ဟုတ်ပါတယ်ကကလာဒုက္ခဆင်းရဲခြင်းတို့မတိုက်မီလူအဖွဲ့အစည်းရဲ့ဘုရားသခင်ကိုစော်ကားမော်ကားပြုခြင်းပဲဖြစ်ပါတယ်ပြည်ပြည်ပြင်းပြင်းဖြစ်အောင်အဲ့ဒီဗျာဒိတ်ကျမ်းကိုကျွန်တော်ကိုးကားတင်ပြပါရစေဗျာဒိတ်ကျမ်းအခန်းကြီး73အငယ်6မှ6ထိုသားရဲ့၌အာနာဇက်ကိုအပေးသောငကားကိုကိုးကွယ်ကြ၏သားရဲ့ကိုလည်းကိုးကွယ်၍အဘဲသူသည်သားရဲ့နှင့်တူသည်။အဘဲသူသည်သူ့ကိုစစ်ပြိုင်နိုင်သည်ဟုပြောဆိုကြ၏ထိုသားရဲ့သည်လေကြည်စွာသောစကားကို၎င်းဖျားသခင်ကိုပြစ်မှားသောစကားကို၎င်းပြောတတ်သောနှုတ်နှင့်ပြည့်စုံ၍လ42လပတ်လုံးစီရင်ရသောအခွင့်ကိုရ၏ဖျားသခင်ကိုပြစ်မှားသောစကားအဖြစ်နာမတော်နှင့်တဲတော်ကို၎င်းကောင်းကင်သားတို့ကို၎င်းပြစ်မှားခြင်းဟာနှုတ်ကိုဖွင့်ထား၏တဲ့ဟုတ်ပါတယ်မိတ်ဆွေလူအဖွဲ့အစည်းဟာအခုလောလောဆယ်မှတောင်းမှရုပ်ပိုင်းဆိုင်ရာအခြေအနေတွေအလွန်တိုးတက်နေတာကိုတွေ့မြင်နိုင်ပါ रे တနည်းအားဖြင့်သိပ်ပန်လွန်တိုးတက်မှုတွေပဲပေါ့ဒါပေမဲ့ကက်ကာလနီးလေလေပို၍ပို၍တိုးတက်လေလေဖြစ်ပြီးတော့ဘုရားသခင်ကိုတိုး၍တိုး၍စော်ကားပြစ်မှားကြမှာဖြစ်တယ်ဆရာကဒီအပိုင်းမှာကျွန်တော်တို့သင်ခန်းစာယူလောက်အောင်တွေ့နေရပါပြီအခြားသောသားရဲ့မူကအစိုးရသောအခွင့်ဆုံးရှုံးတယ် ဒါပေမဲ့ချင်းချက်သောကာလပတ်လုံးအသက်ရှင်တယ်ဆိုတာဟာခစ်တုပြုလဲကုန်တာမှန်နေအပြစ်လူသားတို့အဖို့အဲ့ဒီအချိန်ကာလကိုမလွဲမသွေတိုးဝင်ရမယ်လို့ဆိုလိုခြင်းပဲဖြစ်ပါတယ်အခြားသောသားရဲဆိုတာကို the rest of the beast လို့ပြောထားတဲ့အတွက်ကြောင့်ဖော်ပြခဲ့တဲ့ခင်များတဲ့ကအတိတ်ခစ်တွေအကုန်လုံးကိုဆိုလိုပါတယ်အဲ့ဒီခစ်ကြီးတွေဟာပြတ်သုံးသွားပြီးမှန်ပေမဲ့အဲ့ဒီခစ်ကသေကြီးပျက်စီးခဲ့တဲ့လူသားတွေရဲ့ဝိညာဉ်တွေကိုလည်းပြန်လည်တရားစီရင်အောင်မယ်ဆိုတဲ့သဘောလို့လည်းကျွန်တော်ခံယူနိုင်ပါတယ်အငယ်73အရကျွန်တော်တို့တွေ့ရတာကတော့ထိုညအခါငါသည်အာယုံပြုတ်၍လူသားနှင့်တူသောသူတဦးသည်မိုးတိမ်ကိုစီးလျက်အသက်ကြီးသောသူ၏အထံတော်သို့ရောက်လာ၏ထိုသူကိုအထံတော်ဘားသို့သွင်းကြ၏တဲ့မထူးဆန်းလွန်ဘူးလားကယ်တင်ရှင်သခင်ခရစ်တော်ကိုတိုက်ရိုက်ဖော်ပြလိုက်သလိုပဲဆိုတာကိုတွေ့နေရပါပြီမိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာအခုအပိုင်းအခြားကလေးကိုရောက်တော့ကယ်တင်ရှင်သခင်ခရစ်တော်တိုင်လူစားတိကိုခံယူခြင်းမှာဘယ်လိုဖော်ပြခဲ့တယ်ဆိုတဲ့အချက်တွေကိုကျွန်တော်စဉ်းစားစရာကောင်းမှာပါတယ်အထူးသဖြင့်သူလူစားတိကိုခံယူခြင်းမှာဖော်ပြခဲ့တဲ့ဗျာဒိတ်တော်တစ်ခုကိုရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး14အငယ်60နဲ့62မှာအခုလိုကျွန်တော်ပြန်ပြီးတော့တွေ့နိုင်ပါတယ်ယေပရောဟိတ်မင်းသည်အလယ်၌မတ်တက်ထား၍သင်သည်တခွန်းမျှပြန်၍မပြောသလားဤသူတို့သည်အဘယ်သို့သက်သေခံသနည်းဟုယေရှုကိုမေးလျင်ကိုတော်သည်တခွန်းမျှပြန်ပြောတော်မမူဘဲတိတ်ဆိတ်စွာနေ၏တပံယေပရောဟိတ်မင်းကသင်သည်ခရစ်တော်သည်ဟုသောမင်္ဂလာရှိသောဖျားသခင်ဤသားတော်မှန်သလားဟုမေးပြန်လျင်ယေရှုကမှန်၏နောင်ကာလ၌လူသားသည်တကိုးတော်ဤလက်ရဘက်၌ထိုင်လျက်မိုးတိမ်ကိုစီး၍ကြွလာသည်ကိုသင်တို့မြင်ရကြလက်တန်းဟုမိန့်တော်မူ၏တဲ့မိတ်ဆွေတို့ဒီလိုခရစ်တော်ပြောတာဟာလေနော်အဖေခံရနောက်ဆုံးညမှာမှကမ္ဘာလောကကြီးအတွက်တမင်ပြောခဲ့ခြင်းဖြစ်တယ်ဆိုတာကိုကျွန်တော်တို့အထူးအလေးအနက်ပြုကြပါလိမ့်မယ်အဲ့ဒီတိုင်းပါပဲကယ်တင်ရှင်ကိုဗြိတ္တရီဆွဲယူရမယ်မေရိုမာရီစီကိုကောင်းကင်တမန်ယူဆောင်လာတဲ့ဗျာဒိတ်တော်ကိုလည်းကျွန်တော်တို့ဒီအပိုင်းမှာမေ့လို့မရနိုင်ပါဘူးရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး1အငယ်30မှ33အတွင်းကိုပြန်ပြီးတော့ကြည့်စီခြင်းပါတယ်ကောင်းကင်တမန်ကလည်းမာရီကြောက်ရွံ့ခြင်းမရှိနှင့်သင်သည်ဖျားသခင်ရှေ့တော်၌မျက်နှာရပြီသင်သည်ဗြိတ္တိဆွဲယူ၍သားယောက်ျားကိုဖွားမြင်လိမ့်မည်ထိုသားကိုယေရှုအမည်ဖြင့်မှဲ့ရမည်ထိုသားသည်ကကြီးမြတ်သောသူဖြစ်လိမ့်မည်အမြင့်ဆုံးသောဖျား၏သားတော်ဟုခေါ်ဝေါ်သမုတ်ချင်းကိုခံရလိမ့်မည်သူ့အဖဒါဝိဒ်၏ယာစပလင်ကိုထာဝရအရှင်ဖျားသခင်သည်သူ့အားပေးတော်မူမည်ထိုသူသည်လည်းယာကုပ်အမျိုးအနွယ်ကိုအစင်မပြတ်အုပ်ဆိုးလိမ့်မည်သူ၏နိုင်ငံသည်လည်းဆုံးခြင်းမရှိရာဟုပြောဆို၏မိတ်ဆွေအပေါင်းတို့ခင်ဗျာကေတင်ရှင်သခင်ခရစ်တော်ဟာဒီကဘာနဲ့ဒီလူအဖွဲ့အစည်းမှာကြီးထွားလှပါတယ်ဆိုတဲ့ခေတ်တွေကောင်းစားခဲ့ပါတယ်ဆိုတဲ့လောကီနိုင်ငံတော်တွေကိုဖျက်သိမ်းပြီးလို့ရှိရင်သူကိုယ်တိုင်ဒီနိုင်ငံတော်ကိုကိုယ်တိုင်တည်ထောင်အုပ်စိုးသွားမှာဖြစ်ပါတယ်ဒါဟာယုံကြည်သူတို့ရဲ့အနာဂတ်ရေးမျှော်တွေးချက်အဖြစ်နှုတ်ကပတ်တော်ကဖော်ပြတာဖြစ်ပါတယ်ဝိညာဉ်သဘောနဲ့ခံယူရမယ့်အချက်လည်းဖြစ်ပါတယ်တစ်ချိန်တည်းမှာသူနဲ့သူသာပိုင်ဆိုင်တဲ့အနာဂတ်ပုံစံကိုကျွန်တော်တို့အနေနဲ့မျှော်တွေးခွင့်ရှိတယ်စုတောင်းလျက်စောင့်နေခွင့်ရှိတယ်။အဖေဆုတ်ကင်ပြီးတော့အပြိုင်ညင်းရမယ့်အရာမျိုးမဟုတ်ဘူး။ကျွန်တော်တို့အတွက်မိတ်ဆွေတို့အတွက်အကောင်းဆုံးဖြစ်လာမယ့်ဘုရားသခင်စီရင်ခြင်းအဖြစ်လက်တော်သေးကိုကျွန်တော်တို့အနှံထားကြရမှာဖြစ်ပါတယ်။အလိုတော်ကိုစောင့်စားနားဆင်ကြရမှာဖြစ်ပါတယ်။ဒီအကြောင်းတွေကိုအခုဒံယေလမတိုင်ခင်နှစ်ပေါင်းများစွာကတည်းကဆာလံဆရာဟာလေဗျာဒိတ်အဖြစ်မြင်တွေ့ခဲ့ရပူပါတယ်။ဒါကြောင့်မို့လဲနှစ်ခုမြောက်သောဆာလံမှာဆိုရင်အခုလိုကျွန်တော်တို့ပြန်ပြီးတွေ့နိုင်ခြင်းဖြစ်ပါတယ်။ဟုတ်ပါတယ်။နှစ်ခုမြောက်သောဆာလံအငယ်1မှ6ကိုပြန်ပြီးတော့နားဆင်စေခြင်းပါလေလူမျိုးတို့သည်အဘဲเจ้าယုံရင်ခတ်ပြုကြသနီးလူစုတို့သည်အဘဲเจ้าအချီးနှီးကြံစီကြသနီးလောကီရှင်ဘုရင်တို့သည်ထားကြ၍မူးမတ်အရာရှိတို့လည်းထာဝရဘုရားနှင့်ခရစ်တော်ကိုယံဘက်ပြုလျက်သူတို့ခြိနှောင်ခြင်းကိုဖြီကြဂုံအံ့ခြိနှောင်သောကြိုးတို့ကိုပယ်ကြဂုံအံ့ဟုသင်းဖွဲ့ကြ၏ကောင်းကင်ဘုံ၌ထိုင်တော်မူသောသူသည်ပြုံးရယ်၍ထာဝရဘုရားသည်သူတို့ကိုကဲ့ရဲ့တော်မူ၏ထိုအခါအမျက်တော်ထွက်၍သူတို့ကိုမိန့်တော်မူမည်ပြင်းစွာသောအမျက်တော်နှင့်သူတို့ကိုပူပန်စေတော်မူမည်ငါ၏ရှင်ဘုရင်ကိုသန့်ရှင်းသောဇိယုန်တောင်ပေါ်မှဇိယုန်တောင်တော်ပေါ်မှငါကိုယ်တိုင်ဘိတ်သိက်ပေးပြီဟုမိန့်တော်မူမည်ဗျာဒိတ်တော်အချက်ကိုငါပြန်ကြားပေးအပ်ထာဝရဘုရားကသင်သည်ငါသားဖြစ်ယနေ့ပင်သင်ကိုငါဖြစ်ပွားစေပြီငါကိုတောင်းသောလူအမျိုးမျိုးတို့ကိုသင်၏အမွေဥစ္စာဖို့ငါပေးပြီမြေကြီးစွန်းတိုင်အောင်ပိုင်တိုက်သောအခွင့်ကိုလည်းငါပေးမည်သင်သည်သူတို့ကိုသန်လှန်တန်နှင့်အုပ်ဆိုး၍မြေအိုးကိုခွဲဖြက်သကဲ့သို့ခွဲဖြက်လိမ့်မည်ဟုငါအာမိန့်တော်မူပြီမိတ်ဆွေတို့တတ်ရှင်းအပေါင်းတို့ ဒီလောက်ထီအောင်များမြောင်လှတဲ့ဗျာဒိတော်သက်သီတွေအားဖြင့်ဒီကနေ့ဘုရားအသက်တာမှာရှောက်လန်းနေရတဲ့ကျွန်တော်တို့အပေါင်းဟာအသက်ရှင်တော်မူသောအဖဖခင်သခင်ထားရှိစေလိုတဲ့စိတ်တော်တွေဖခင်သခင်ယုံကြည်စိတ်ချစေလိုတဲ့ကယ်တင်ခြင်းတရားအပေါ်မှာမြဲမြံစွာခံယူခြင်းတွေရှိကြဖို့အထူးလိုအပ်လာတဲ့အကြောင်းကိုကျွန်တော်လေးစားစွာသင်ပြလိုပါ रे ဒံယေလအနာဂတိဟာအခုလိုခရစ်တော်ရဲ့ကြွလာအုပ်ဆိုးခြင်းအကြောင်းကိုဖော်ပြရမှာအငယ်၁၄အရအခုလိုဆက်လိုက်တာကိုကျွန်တော်တို့ပြန်ပြီးတော့တွင်ထိုင်ပါ रे အရရတု၌နေ၍အသီးသီးအခြားခြားသောဘာသာစကားကိုပြောသောလူမျိုးတကာတို့ကိုအုပ်ဆိုးစေခြင်းကထိုသူသည်နိုင်ငံနှင့်တကွအာနာဇက်တကူကိုယား၏အာနာဇက်တော်သည်ကဘာအဆက်ဆက်တည်းနိုင်ငံတော်သည်ပျက်စီးခြင်းသို့မရောက်နိုင်ရာထိုနိုင်ငံတော်သည်ကဘာအဆက်ဆက်တည်းပျက်စီးခြင်းမရောက်ရာတဲ့ဟုတ်ပါတယ်မိတ်ဆွေဒီကဘာမတည်ခင်အခြားကဘာများကိုသူတည်ခဲ့ပြီးတော့အချိန်တန်တော့ရုပ်သိမ်းခဲ့ခြင်းရှိနိုင်သလိုဒီကဘာကိုဖျက်သိမ်းပြီးရင်လေသူဟာသူကြိုက်တဲ့နောက်ထပ်ကဘာသစ်ကိုတီထောင်နိုင်တယ်ဆိုတာကိုကျွန်တော်သံသေးရမရှိပါဘူးဟုတ်ပါတယ်သူဟာစက်ကြဝလာအနန္တကိုပိုင်ဖအုပ်ဆိုးတော်မူသောအနန္တတကူရှင်ဘုရားသခင်ဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဒံယေလအနာဂတိဟာရှုပ်ထွေးခြင်းများရှိတယ်လို့မိတ်ဆွေတို့ထင်ရင်မျောလင့်ခြင်းတို့ရဲ့အရှင်အားနှလုံးပုံ၍ယုံကြည်ခြင်းအဖြစ်ဒီရှုပ်ထွေးခြင်းများတဲ့ကိုဆက်လက်တိုးဝင်ကြဖို့လိုကြောင်းအားပေးရင်ဒီကနေ့အစီအစဉ်ကိုအဆုံးသတ်လိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရသောဓမ္မချမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရီးရန်ဓမ္မချမ်းရဲ့ဓမ္မဟောင်းချမိုက်တဲ့ကဒန်ယေလအနာဂတ်တိချမ်းအခန်းကြီး9အခန်းငယ်15ကနေအခန်းငယ်28အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။